အနာသိန်းစစ်ကောင်စီကပြဋ္ဌာန်းမှုပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုမြန်မာနိုင်ငံတွင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပကွန်ပျူတာပညာရှင်တွေကန့်ကွက်နေကြတာပါ။ဘာကြောင့်ကန့်ကွက်ကြတာပါလဲ။ဒီဥပဒေပြဋ္ဌာန်းလိုက်ရင်ပြည်သူတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်လာရမှာပါလဲ။အမေရိကန်ပြည်ထောင်စုရောက်ကွန်ပျူတာဆော့ဖ်ဝဲအင်ဂျင်နီယာတူဦးဖြစ်တဲ့ကိုရဲကျော်ကိုဒေါခင်မြို့သက်ကဆက်သွယ်မေးမြန်းထားပါလေ။
ခုမြန်မာနိုင်ငံမှာစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုပြဋ္ဌာန်းဖို့အတွက်ပြင်နေပါတယ်။ဒါတော့ဒီအာဏာသိမ်းစစ်ကောင်စီကနေပြီးတော့မြန်မာနိုင်ငံကွန်ပျူတာပညာရှင်တွေစီကိုဒီမူကြမ်းဆန့်စစ်ဖို့ February 10ရက်တနင်္လာနေ့တုန်းကပေးခဲ့ပါတယ်။အဲဒီမှာဒီမူကြမ်းဟာဒီဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားမှုတွေကိုထိခိုက်စေတာ။နောက် online ဝန်ဆောင်မှုလုပ်ငန်းတွေကိုအဟန့်တားဖြစ်စေတာ။နောက်မလိုလားအပ်တဲ့ထိန်းချုပ်မှုတွေကန့်သက်ချက်တွေအများပြားပါနေတဲ့အတွက်လုပ်ငန်းခက်ခဲကြံ့ကြာလာတယ်မကဘဲနဲ့အပြစ်ဒဏ်ခံရမယ့်အလားအလာတွေပါရှိနေတယ်လို့ဒီမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့မြန်မာကွန်ပျူတာပညာရှင်များအသင်းနောက်မြန်မာကွန်ပျူတာစက်မှုလုပ်ငန်းရှင်တွေအသင်းတွေကနေပြီးတော့တောက်ကြနေမှာပဲကြေညာချက်ထုတ်ပြီးပြောထားပါတယ်တကယ်လို့ဒါကိုအရင်စလိုပြဋ္ဌာန်းမယ်ဆိုရင်တော့ပြင်းပြင်းထန်ထန်ကန့်ကွက်မယ်လို့လည်းပြောပါတယ်ဆိုတော့ဒီဆိုက်ဘာလုံခြုံရေးဥပဒေကနေပြီးတော့နိုင်ငံသားတွေကိုဘယ်လိုထိခိုက်စေနိုင်မှာလဲနော်ဒီမူကြမ်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့ဥပဒေကိုထုတ်ပြန်ထားတဲ့စေအုပ်စုကိုနိုင်ကိုကတရားဝင်အစိုးရမဟုတ်ပါဘူးအဲ့တော့သူကထုတ်ပြန်ထားတဲ့ဥပဒေကလည်းတရားမဝင်ပါဘူးခင်ဗျအခုမြန်မာနိုင်ငံမှာ China က Great Firewall လို့ဟာမျိုးကို install လုပ်ဖို့စီစဉ်နေတယ်လို့ကြားရပါတယ်သူတို့ကလောထဲမှာဘာတွေပြောထားလဲဆိုတော့ဒီ hardware တွေကိုနေရာတစ်ခုထဲမှာစုထားရမယ်အဲ့ဒီနေရာကို register လုပ်ထားရမယ်နောက်ပြီးတော့ကြတော့ Mitel Gateway ရပဲသူတို့ကနေပြီးတော့ဒီဖြတ်ရမယ်လို့ပြောနေပါတယ်အဲ့တော့ Mitel Gateway ကနေပြီးတော့ပဲပြပကိုဆက်သွယ်ရမယ်ပေါ့အဲ့တော့သူတို့ကအဲ့ဒီ gateway ကိုအချိန်မြွေသူပိတ်ချလိုက်လို့ရတယ်အဲ့ဒီဒီ gateway ကိုသူတို့ကနေပြီးတော့အမြဲတမ်းစောင့်ကြည့်နေမယ်ခုနကပြောတဲ့ firewall ကိုဒီ gateway တွေမှာ install လုပ်ထားမယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဆက်သွယ်နေတဲ့ message တွေကလုံခြုံမှုမရှိတော့ပါဘူးသူတို့အချိန်မြွေဖောက်ကြည့်လို့ရပါတယ်အချိန်မြွေဒီဖွင့်ကြည့်လို့ရတဲ့အချိန်တွေကိုပြန်ရောက်သွားပါတယ် Mitel Gateway ကသူတို့လက်ထဲမှာပဲရှိတယ်ဆိုတော့သူကြိုက်တယ်လို့လုံလို့ရသွားတဲ့အချိန်တွေမှာရှိပါတယ
်ဆိုတော့ဒီလိုနဲ့ဒီ Great Firewall ကိုဗမာနိုင်ငံမှာ install လုပ်လိုက်ပြီးရင်နောက်ဆက်တွဲဘာတွေဖြစ်လာမလဲပြောပြပေးပါ
ကျွန်တော်တို့နိုင်ငံသားတွေရဲ့အခြေခံလူ့အခွင့်အရေးတွေဆုံးရှုံးသွားနိုင်ပါတယ်ကျွန်တော်တို့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်တွေဆုံးရှုံးသွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံထဲမှာအပြိနေနေတာတွေကိုနိုင်ငံအပြင်ကနေပြီးတော့မကြားရမသိရတဲ့ဖြစ်လာနိုင်ပါတယ
်ဘယ်လိုပုံစံနဲ့ပိတ်နိုင်လဲနည်းနည်းရှင်းပြပေးပါ
သူတို့ China မှာသူတို့ social media တွေဘာတွေကိုတွားလို့မရအောင်လို့သူတို့က China ရဲ့ Great Firewall ဆိုတာရှိပါတယ်သူတို့အဲ့ဒါကို install လုပ်ထားပါတယ်ပြင်ပမှာရှိတဲ့ IP address တွေကိုသူကနေပြီးတော့ဆက်သွယ်လို့မရအောင်လို့ firewall software တွေထဲမှာထိ IP address တွေကိုထည့်ပြီးတော့သူပိတ်ပါတယ်အပြင်အဟာတွေနဲ့အဆက်အသွယ်လုပ်လို့မရအောင်လို့သူပိတ်ထားပြီးတော့ China ထဲမှာသူက internet ဆောက်ပြီးတော့ China version of Google China version of Facebook အဲ့လိုဟာမျိုးတွေသူက website တွေကိုထားပြီးတော့ပြင်လောကနဲ့အဆက်အသွယ်တွေဖြတ်ထားပါတယ် China တွေကလူတွေက search engine မှာတခုခုရှာနေတယ်ဆိုလို့ရှိရင် Google မှာတော့မရှာပါဘူး Baidu မှာရှာလို့ရှိရင်ရပါတယ်အဲ့တော့Google မှာရှိနေတဲ့ information တွေ Chinese government ကမလိုလားတဲ့ information တွေလည်းတိုက်ပြီးတွေကိုဝင်စရာမလိုတော့ပါဘူး။ဘာလို့သားထားပါလဲ။စူးစမ်းတာနေပြည်တော်မှာလည်းစပစ်ကောမိနစ်ပိုင်းအတွင်းမှာတစ်ပွားလုံးအောင်တည်သွားပြီ။အဲ့ဒါကဘာခေါ်မလဲဆိုတော့88တုံးကလည်းမရှိခဲ့ဘူး။ဥဒဏ်အရေးခင်းတို့ဘာလို့တုံးမှာလည်းမရှိခဲ့ဘူး။ဒါအရင်မိနစ်ပိုင်းအတွင်းမှာတစ်ပွားလုံးအောင်တည်သွားပြီ။အဲ့တော့သူတို့ဒီဒါမျိုးလုပ်လို့ရှိရင်ဒီကဘာချင်းချင်းတည်သွားမယ်။ဒါမှမဟုတ်လေ firewall ကိုအမြန်ဆုံး install လုပ်နေတာ။
အကြသေးခင်ကပဲ Facebook တို့ Twitter Instagram တို့ပိတ်လိုက်ပါတယ်ပိတ်တဲ့အခါမှာ VPN နဲ့သူတို့ဖြတ်ပြီးတုံးကြတယ်လို့ပြောပါတယ် VPN တုံးတဲ့အခါမှာတကယ်ပဲအတားအဆီးကိုကျော်သွားနိုင်ပြီလား VPN ရဲ့အနေထားလေးနည်းနည်းရှင်းပြပေးပ
ါ VPN ကတော့အတားအဆီးကိုသူကျော်သွားနိုင်တယ်ဆိုတာအချိန်အတိုင်းကြာတစ်ခုထိပဲကျော်လို့ရမယ်ထင်တယ်စေအုပ်စုကဒီ IP address ကိုမတိမချင်းပေါ့လေအဆင်ပြေနေမယ်သူတိသွားလို့ရှိရင်တော့သူကနေပြီးတော့အဲ့ဒီ IP address ကို block လုပ်ရလို့ရပါတယ်ခင်ဗျာသူရဲ့ပုံစံအတူဒီပြောပြလို့ရှင်တော့သိရမလားအပြင်မှာဟိုအဖေမေကမကြိုက်လို့ရီးသားကိုဖုန်းမခွာဘူးဆိုလို့ရှင်သူကနေပြီးတော့သူ့ရဲ့တငယ်ချင်းစီကိုဖုန်းခေါ်ပြီးတော့ရီးသားနဲ့အဆက်အသွယ်လုပ်ပေးတယ်လို့မျိုးပါပဲ VPN server ဆိုတာကတော့ကိုယ်ကူညီပေးတဲ့တငယ်ချင်းကတော့ VPN server ပေါ့ဟိုအဖေမေကတော့ firewall ပေါ့အဲ့တော့လူကြီး mati macam SMG ni, malu dia ti dua lalu sih, nak tule apa ikhlas mama. Eh, tengah jenah satu hari lalu apa ikhlas mama.
Tergelar di firewall ni data sita resolution, kalau mungkin ada job siapa juga perlu jangan ni nilai ni awak siapa lah.
VPN atau tu ah, firewall job apa juga dua lalu ni boleh. Perlu lor, melayu, kena ada tu VPN ni juga dua lalu sih, nak yah eh. VPN sural eh, cari lor makan lu, tu lor. Mati dewi itu lupa ni mana, tu ti dua lalu sih di VPN server le, tu ruan ibu blog lain luar. Internet tu tu nak kama, tadi cakap eh, haro ku pilih message ku tu ru memilih lalu pandai naik lalu sih no kong dong bol, kong lo encrypt lalu satu aja yang bukan lalu kemarin.
Jadi cuma ni ku ya jauh.